coronavirus ကရောဂါဟာစနေနေ့အထိဆိုရင်ကမ္ဘာတစ်လောလူပေါင်း4,600,000နီးပါးကိုကူးစက်နေပြီဖြစ်ပြီးသေဆုံးရသူက3,100,000ကျော်နေပါပြီ။ကူးစက်မှုအများဆုံးတွေ့ရတဲ့နိုင်ငံတွေကတော့ American, Russia နဲ့ Britain နိုင်ငံတွေဖြစ်ပါတယ်။ American နိုင်ငံမှာလူပေါင်း100,000,000နီးပါးအကူးစက်ခံနေရပြီးသေဆုံးရသူက18,000ကျော်တယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ Russia မှာဒီရောဂါအကူးစက်ခံရသူက28,000ကျော်နဲ့ဗြိတိန်မှာတော့24,000ကျော်ရှိနေတာပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့လေ့လာချက်အရဆိုရင်လူပေါင်းတန်း250လောက်ထိဒီရောဂါအကူးစက်ခံရနိုင်ခြေရှိနေတယ်လို့ဒီအန္တရာယ်ကိုအရေးကြီးကြီးတုံ့ပြန်ဆောင်ရွက်မှုတွေမလုပ်ရင်အာဖရိကဒေသကလူပေါင်း300,000လောက်အသက်ဆုံးဖို့ရှိနေတယ်လို့သတိပေးပါတယ်စပိန်နိုင်ငံကဒီကရောဂါဆိုင်ရာအရေးပေါ်အခြေအနေထုတ်ပြန်ချက်ကိုနောက်ထပ်သတင်းလေးပတ်ထပ်ပြီးတိုးဖို့အတွက်စက်တော်ကိုပန်ကြားမယ်လို့စပိန်ဝန်ကြီးချုပ်ကစနေနေ့မှာပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအတွက်အမေရိကန်ကပြီးမဲ့ရန်ပုံငွေဆိုင်းငံ့ထားတာနဲ့ပတ်သက်ပြီးပြန်ပြီးစဉ်းစားနေကြောင်းစနေနေ့မှာပဲ Twitter မှာရေးပါတယ်